2023ခုနှစ်မှာစစ်ကောင်စီဘက်ကချင်းပြည်နယ်မှာလေကြောင်းတိုက်ခိုက်မှုအကြိမ်ကြီးပိုပြီးတော့မှများပြားလာနေပါတယ်။ဒီကနေ့မှာလည်းဟာခမြို့နီးမှာရှိတဲ့မာဆောင်ဆိုတဲ့ကျေးရွာကိုလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။စစ်ကောင်စီရဲ့အခုလိုမျိုးတိုးမြင့်တိုက်ခိုက်လာတဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သား30ကျော်အသက်ဆုံးခဲ့ရတယ်လို့80ကျော်ထိခိုက်ဒဏ်ရာရခဲ့ပြီးတော့စစ်ပြေးဒုက္ခတွေ2000လောက်တိုးမြင့်လာတယ်လို့ CHRO လို့ခေါ်တဲ့ချင်းလူခွေအဖွဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီကအာဏာသိမ်းပြီးနောက်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ချင်းပြည်နယ်မှာအရင်နှစ်နှစ်ကတည်းကဆိုင်ရင်ဒီနှစ်အတွင်းမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုဟာ8ဆလောက်အထိမြင့်တက်လာနေတာပါ။လောလောဆယ်ဟာခါမျိုးအနီးမှာတိုက်ပွဲတွေဆက်ဖြစ်နေတာမှာစစ်ကောင်စီကဒီကနေ့နေ့လယ်ပိုင်းမှာပဲလေကြောင်းကတိုက်ခိုက်မှုတွေပြုလုပ်ခဲ့တယ်လို့ချင်းအမျိုးသားတပ်ဖွဲ့ CNA ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နေက VOA ကိုပြောပါတယ်။
မေလာတရနေ့ကနေဒီနေ့အထိဒီတမခွန်ရှိခွန်ကံကောနဲ့ဟာခါတက်လာတယ်ဟာအခုကဟာခါနဲ့ဥမိုင်းတုံးစီလို့ဒီတော်ရဲတောင်ထဲမှာပေါ့အဲဒီကျေးရွာတွေမှာတိုက်ပွဲတွေဖြစ်နေတယ်အခုလည်းဒီနေ့လည်းခုလေးတင်ပဲတိုက်လေရှင်ကလာသွားပြီးတော့မာဆုံဆိုတဲ့ကျေးရွာတွေကိုဘုံကျဲတယ်ပေါ့မနေ့ကတော့ဗာတန်ဆိုတဲ့ကျေးရွာတွေကိုလည်းဘုံကျဲတယ်ပေါ့နော်မနေ့ကဆိုတော့ခုလေးချင်းနောက်ဘုံကျဲသွားတာ
ဒီကနေ့ပြုလုပ်တဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်ပျက်စီးမှုအသေးစိတ်ကိုတော့မသိရသေးပါဘူး။ဟာခါမျိုးနဲ့ဟာခါဖလန်ကာလန်ဘေးကချွန်ကျုံရွာမှာစစ်ကောင်စီတပ်နဲ့ CNA CDF ဥပေါင်းတပ်တွေအကြားဧပြီလဒုတိယပတ်လောက်ကစပြီးတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေခဲ့တာပါ။ဟာခါကန်ဂေါ်လမ်းမှာတော့တိုက်ပွဲတွေဟာမေလာဇန်းကစတင်ဖြစ်ခဲ့ပြီးအခုထိလည်းဆက်လက်ပြင်းထန်နေကြောင်း CNA ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကပြောပါတယ်။ဟာခါမျိုးရဲ့အဓိကဝင်ပေါက်တွေဖြစ်တဲ့ဟာခါဖလန်ကလေးလန်းနဲ့ဟာခါကန်ဂေါ်လန်းတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဟာခါမျိုးပေါ်မှာဆန်စီစာစတဲ့အခြေခံစားတောက်ကုန်တွေနဲ့ဆက်သုံးစီတွေပြတ်လတ်လာနေပါတယ်။ဟာခါမျိုးကခရီးရန်ဘာသာရေးအသင်းအဖွဲ့တွေကအခက်အခဲဖြစ်နေတဲ့ဒေသခံလူထုအတွက်စံအိတ်တွေမာယူပြီးပြန်လည်ဖြန့်ဖြူးတာတွေလည်းဆောင်ရွက်နေကြရပါတယ်။2023ခုနှစ်အတွင်းတိုးမြင့်လာတဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာအရသာတည်ဆုံးမှုဟာ30ကျော်ခန့်အထိရှိလာခဲ့တယ်လို့ CHR ကိုခေါ်ချင်းလူအခွင့်အရေးအဖွဲ့ကစလိုက်မန်ဟရဲလျန်ကပြောပါတယ
်2023မှာလေကျောင်းတိုက်ခိုက်မှုက120ကုကျင်ပေါ့နော်130နီးပါလေကျောင်းတိုက်ခိုက်မှုကအဲ့ဒီမှာတည်ဆုံးသူအရေအတွက်ကဒီနှစ်တွင်းမှာ35ရောက်စုစုပေါင်း35ရောက်ပြီးရင်တော့တန်ရာရရှိဖို့ကကိုနစေရှိရောအရတပီတူတူတွေပေါ့နော
်ဒီစီရင်ဟာအပီလာကုံအထိကောက်ယူထားတာဖြစ်ပါတယ်မေလာအတွင်းမှာလဲလာဇန်တရနေ့ကစတင်ပြီးရက်ဆက်ဆိုသလိုတိုက်ခိုက်တာတွေရှိနေကြောင်းနဲ့ထိခိုက်တည်ဆုံးမှုစီရင်ကောက်ယူနိုင်တာမရှိသေးဘူးလို့လဲစလိုင်းမဟဲလျန်ကပြောပါတယ်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတိုးမြင့်လာတာကြောင့် IDP ခေါ်ပြည်တွင်းစစ်ဆောင်ဦးရေဟာလဲ2000ခန့်အထိတိုးမြင့်လာခဲ့ကြောင်းသူကဆက်ပြောပါတယ်
ဒီကရင်ဟတ်တောင်းမစစ်တီအနာတင်ပြီးတဲ့နောက်အခု2023မတိုင်ခင်မှာချင်းပြည်နယ်မှာလေကြောင်းတိုက်ခိုက်မှုကအချိန်က20ကျော်ကျော်လောက်ပဲရှိတော့အခု2023မှာတွေက130နီးပါးလောက်ရှိနေပေါ့လေဆိုတော့အာစစ်ဆာလောက်တူလာတာပေါ့ဟုတ်ဆိုတော့အခုကျွန်တော်လေကြောင်းတိုက်ခိုက်မှုတွေလောက်လာပြီးတော့အာအခု IDP ရေတွေ့လက်တူလာတော့အခုကျွန်တော်တို့ရဲ့ဒီချက်တော့ရဲ့ February လထည့်တဲ့ data အရကချင်းပြည်နယ်အတွင်းမှာပေါ့နော်6000ကျော်လောက်ရှိသေးတယ်ပေါ့နော်အခုကျွန်တော်ရဲ့ April လရဲ့ဒီချက်ဝတ်ထည့်တော့အဆူဆူပေါင်းက7000နီးပါးလောက်ဒီတွက်တူလာတူရတယ်ဆိုတော့ဒီခြေရဲ့ February လရဲ့ IDP ဒီတွက်နောက်ခု April လနောက်ဆုံးပိုင်းရဲ့ IDP press window တော့7000နီးပါးထူလာတယ်ကျွန်တော်ပြောလို့ရတယ်ဟုတ
်အပြည်လာချုပ်စင်းရင်ဟာဟာခါဖလန်းနဲ့တန်တလန်မြို့တွေမှာသာကောက်ယူထားတာဖြစ်ပြီးမင်းတက်မတူပြီဘက်တွေမှာဆက်သွေးရေးအခက်အခဲအရာကောက်ယူနိုင်တာမရှိသေးဘူးလို့ပြောပါတယ်ခင်ဗျ